Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။ Washington မြို့တော် VOA American အတန်းကနေ2014ခုနှစ် April 25ရက်မြန်မာတက္ကသိုလ် 1386 ခုနှစ်တကူးလပြည့်ကျော် 17 ရက်တောက်ကြနေညနေပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16 19နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်။ဒီမှာအင်ဂျင်နိုင်ပါ
။ကျွန်တော်ကတော့ဝင်းမဲပါ။မဆုမြတ်မွန်တဲ့အတူဒီနေ့ထိတန်းရသတင်းတွေကိုကြီးညာပေးသွားမှာပါဒီနေ့ထူးခြားတဲ့သတင်းတွေထဲမှာတော့ American သမ္မတကမြောက်ကိုရီးယားရန်စတဲ့အပေါ်တောင်ကိုရီးယားနဲ့နေနီးကက်ကက်ရက်တီပေးသွားမယ်လို့ကြေညာပေးလိုက်ပါတယ်ယူကရိန်းဝန်ကြီးချုပ်ကတော့ရုရှားဟာစစ်ရေးနဲ့နိုင်ငံရေးယူကရိန်းကိုသိမ်းဖို့ဆန္ဒရှိနေတယ်လို့ဆွဆွဲလိုက်ပါတယ်ကမ္ဘာငှက်ဖျားတိုက်ဖျက်ရေးနေမှာကမ္ဘာတဝှမ်းငှက်ဖျားတိုက်ဖျက်ရေးတိုးလှုပ်ချဖို့တပြည့်ချိုကတောင်းဆိုလိုက်ပါတယ်ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားစရာသတင်းတွေကိုကြီးညာပေးသွားမှာပါမင်းချင်းနိုင်ရေး
ကောင်းပါပြီကိုဝင်းမင်းကြီးကချင်ပြည်နယ်ဘက်မှာတော့ဒီကနေ့ကြောက်ရွံ့တဲ့မူရစ်ဆေးဝါးတာစီကာခွေရည်နေအထိတ်မဲ့ခန္ဓာကျင်းပတဲ့ကချင်လူမျိုးရေးဖွဲ့ဌာနချုပ်မှာလူအင်အားထောင်ထဲချီတက်ရောက်ခဲ့ပါတယ်တခါမြန်မာနိုင်ငံမှာဖမ်းဆီးခံထားရတဲ့သတင်းတောက်တွေကိုပြန်လွှတ်ပေးဖို့ပဲခူးတိုင်းဘက်မှာဆန္ဒပြကြတဲ့သတင်းမှာတော့
ဒီအရုံးနေမှာတော့သတင်းသွားယူတဲ့ခါမှာဒီလိုမျိုးမတရားတဲ့ပုံမှားတွေတက်ပြီးတော့ဒီပိုင်းမကျူးလွန်မှုပြီးလို့ရှိရင်နောက်
သတင်းစီစဉ်ပြီးမှနားဆင်ရမှာပါရှင်ကလေးငယ်တွေတိတ်ဆုံးတဲ့ဘာသာရေးကြောင်းမိလောင်မှုမှာဗလီစီယာနှစ်ဦးထောင်ကျတဲ့သတင်းကိုလည်းအစီအစဉ်နောက်ပိုင်းမှာတင်ပြဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့မဆုမြတ်မှုတို့ကပြောပြမှာပါရှင
်။ American သမ္မတဘရက်အိုဘားမားကအရင်ဂျပန်မှာကတိပေးခဲ့သလိုပဲအခုရောက်နေတဲ့တောင်ကိုရီးယားကိုလည်းသူ့ရဲ့မဟာမိတ်ဖြစ်တဲ့အတွက်နီးနီးကက်ကက်ရက်တီပေးသွားမယ်။မြောက်ကိုရီးယားအနေနဲ့နျူကလ িয়ার စမ်းသပ်မှုမလုပ်သင့်ဘူးလို့တတိပေးလိုက်ပါတယ်။မြောက်ကိုရီးယားနိုင်ငံဘက်ကနေနျူကလ িয়ার စမ်းသပ်မှုနောက်တစ်ခုမကြာခင်ထပ်လုပ်တော့မယ့်လက္ခဏာတွေပြလာချိန်မှာသမ္မတဥပမာကသူ့ရဲ့အာရှခီးစဉ်အတွင်းဒုတိယမြောက်ဖြစ်ရောက်တဲ့နိုင်ငံမှာအခုလိုပြောလိုက်တဲ့အတွက်ဒီစကားဟာပို့ပြီးတော့အရေးပါလာပါတယ်။တောင်ကိုရီးယားသမ္မတပတ်ချုံဟေနဲ့ပူးထွေးလုပ်တဲ့ဒီနေ့သတင်းစာရှင်းလင်းပွဲမှာသမ္မတဥပမာကတောင်ကိုရီးယားပေါ်ထားတဲ့အမေရိကန်ရဲ့တစ္ဆာတရားကိုဘတော်မှဖောက်ဖျက်မှာမဟုတ်ဘူးလို့ပြောလိုက်ပါတယ်
။ With regard to North Korea.The United States and South Korea stand shoulder to shoulder, both in the face of Pyongyang's provocations and in our
refusal to accept. Obama ပြောတော့တာကအားလုံးဝိုင်းတားနေတဲ့ကြားကမြောက်ကိုရီးယားအနေနဲ့နျူကလ িয়ার ဆက်သက်မှုလုပ်ပြီးရန်ဆလာတဲ့အပေါ်အမေရိကန်နဲ့တောင်ကိုရီးယားတို့ယဉ်ချင်းကပ်လက်ချင်းချိတ်ပြီးတုံ့ပြန်သွားတင်တယ်လို့ပြောသွားတာပါ။သမ္မတဥပမာကဆက်ပြီးမြောက်ကိုရီးယားအနေနဲ့နျူကလ িয়ার ဆက်သက်မှုတကယ်ထပ်လုပ်လာရင်တော့ဘာမှအကျိုးရမှာမဟုတ်ဘူးပြင်းထန်တဲ့တုံ့ပြန်မှုတွေပဲကြုံတွေ့ရလိမ့်မယ်နိုင်ငံတကာနဲ့ပိုကင်းကွာသွားအောင်လှုပ်လိုက်သလိုဖြစ်သွားလိမ့်မယ်လို့တတိပေးခဲ့ပါတယ်မြောက်ကိုရီးယားအနေနဲ့နျူကလ িয়ার လက်နက်တာဝန်ပြည့်ဒုံးကျည်တွေဖျက်သိမ်းရေးပါဝင်နိုင်ငံတကာကတိတွေကိုလိုက်နာဖို့လိုတဲ့အပေါ်မှာနိုင်ငံတကာမှာအားလုံးကတညီတညွတ်သဘောတူထားတယ်လို့သမ္မတဥပမာကဆက်ပြောခဲ့ပါတယ်အခုလိုတောင်ကိုရီးယားရောက်စင်မှာသမ္မတဥပမာကဖြီးခဲ့တဲ့အပတ်တုန်းကတောင်ကိုရီးယားသင်္ဘောနှင်းမြှုပ်မှုမှာတည်ဆုံးခဲ့ရတဲ့ယာနဲ့ချီတဲ့ကလေးငယ်တွေရဲ့မိသားစုဝင်တွေအတွက်ဝမ်းနည်းကြောင်းလဲထုတ်ပြောခဲ့ပါတယ်ခင်ဗျာ
တောင်ကိုရီးယားနိုင်ငံကိုရောက်မလာခင်ဒီကနေ့တောက်ချာနေမနေ့ပိုင်းမှာပဲသမ္မတဘရက်အိုဘားမားရဲ့ဂျပန်နိုင်ငံခီးစဉ်ကိုအဆုံးသတ်ခဲ့တာဖြစ်ပါတယ်ဂျပန်ခီးစဉ်အတွင်းအမေရိကန်နဲ့ဂျပန်နိုင်ငံကြားလုံခြုံရေးနဲ့ကုန်သွယ်ရေးဆိုင်ရာကြေညာချက်ကိုနှစ်နိုင်ငံပူးတွဲထုတ်ပြန်ခဲ့ပါတယ်အရှေ့တရုတ်ပင်လယ်ထဲမှာတရုတ်တို့ကလေကြောင်းရန်ကာကွယ်ရေးဆောင်တတ်မှတ်တဲ့အပေါ်အမေရိကန်ကရောဂျပန်ကပါအထူးစိုးရိမ်နေလို့ပြောကြားထားပါတယ်။တချိန်တည်းမှာပဲတရုတ်နိုင်ငံနဲ့အလုပ်ဖြစ်တဲ့ဆက်ဆံရေးတိစောက်ဖို့စိတ်ဝင်စားမှုရှိတယ်ဆိုတာကိုလည်းထပ်ပြီးတော့အခိုင်အမာပြောကြားခဲ့ပါတယ်။ဂျာတာရင်းနေတုန်းကတော့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့သမ္မတဥပမာတွေ့ဆုံပြီးတရုတ်နဲ့ဂျပန်ကြားအငင်းပွားနေတဲ့ကျွန်းတွေကိုကာကွယ်ဖို့အမေရိကန်တို့မှတာဝန်ရှိတယ်ဆိုတာကိုသမ္မတဥပမာကပြက်ပြက်သားသားပြောခဲ့ပါတယ်။ဂျပန်တို့ခေါ်သလိုစံကဲကူကျွန်းတွေအပါအဝင်နှစ်နိုင်ငံကြားလုံခြုံရေးသဘောတူစာချုပ်အရဂျပန်ကိုကာကွယ်သွားမှာဖြစ်တယ်လို့ပြောခဲ့တာပါတရုတ်ကဒိုင်အိုယူလို့ခေါ်တဲ့ကျွန်းတွေဟာအစင်အဆက်တရုတ်တို့ပိုင်ဆိုင်လာတဲ့ကျွန်းတွေဖြစ်တယ်လို့တရုတ်အစိုးရကပြောပြီးတော့သူ့ရဲ့အချုပ်အခြာအာဏာနဲ့ရေချောင်းဆိုင်ရာလုပ်ပိုင်ခွင့်တွေကိုဆက်ပြီးတော့ကာကွယ်သွားမယ်လို့သမ္မတဥပမာရဲ့အပြောကိုတုံ့ပြန်ခဲ့ပါတယ်ရှင
်ယူကရိန်းနိုင်ငံမှာတော့ဝန်ကြီးချုပ်အာဆန်နီရက်ဆန်ယက်ကရုရှားအနေနဲ့ယူကရိန်းကိုစစ်ရေးရာရောနိုင်ငံရေးပါတင်ပိုက်ဖို့ဆန္ဒရှိနေတယ်လို့ဆွဆွဲလိုက်ပါတယ်ယူကရိန်းနဲ့ရုရှားစစ်တပ်တွေသူတို့ရဲ့နှစ်နိုင်ငံနယ်စပ်အနားကိုအလုံးအင်းနဲ့ရောက်ရှိလာချိန်မှာယူကရိန်းဝန်ကြီးချုပ်ရက်ဆန်ယွတ်ကအခုလိုထုတ်ပြောလိုက်တာပါဝန်ကြီးချုပ်ရက်ဆန်ယွတ်ကရုရှားရဲ့လက်ရှိလုပ်ရက်တွေကြောင့်ဥရောပမှာစစ်ရေးပဋိပက္ခကြီးစီကိုဥတီသွားနိုင်တယ်လို့ဒီနေ့သတိပေးလိုက်ပါတယ်ရုရှားအနေနဲ့တတိယကမ္ဘာစစ်ကိုဖန်တီးဖို့ဆန္ဒရှိနေတယ်လို့ယူကရိန်းကြားဖြတ်အစိုးရဝန်ကြီးများဆွေးနွေးပွဲမှာဝန်ကြီးချုပ်ရက်ဆန်ယွတ်ကထုတ်ပြောခဲ့တာပါ အမေရိကန်သမ္မတဘရက်အိုဘားမားကလည်းရုရှားအနေနဲ့ယူကရိန်းနိုင်ငံအရှေ့ပိုင်းမှာဝင်ရောက်ဆက်ဖက်နေတယ်လို့ထပ်ပြီးဆွဆွဲလိုက်ပါတယ်။တကယ်တော့ဒီယူကရိန်းအရှေ့ပိုင်းမှာရုရှားလူလာတဲ့လက်နက်ကိုင်ခွဲထွက်လူတွေအနေနဲ့ယူကရိန်းအစိုးရရဲ့အဆောက်အအုံတွေကိုတင်ပြထားစေဖြစ်ပါတယ်။ရုရှားအနေနဲ့အချင်းတွေနောက်ထပ်ဆိုးလာအောင်ဆက်လုပ်ရင်တော့နောက်ထပ်ကျယ်ပြန့်တဲ့ပိတ်ဆို့တန်ခတ်မှုတွေလုပ်ဖို့ဥရောပကောင်ဆောင်တွေနဲ့တိုင်ပင်သွားဖို့ရှိတယ်လို့တန်ကိုရဲရောက်စဉ်သမ္မတဥပမာကထုတ်ပြောခဲ့ပါတယ်ခင်ဗျာ။
ဒီအမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းနိုမီတာ16 kHz 1053ညလိုင်းနိုမီတာ19 kHz 15555လိုင်းနိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
Feel American တန်ကတောက်ချန်နေညနေပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်မြန်မာနိုင်ငံမှာဖြစ်ပွားနေတဲ့ပဋိပက္ခတွေအတွင်းအမျိုးသမီးတွေပေါ်အဓမ္မပြုချင်မှုတွေနဲ့လိင်ပိုင်းဆိုင်ရာအကျန်းဖတ်မှုတွေနဲ့ပတ်သက်လို့အစိုးရဘက်ကအပြည့်အဝစုံစမ်းစစ်ဆေးရေးကုလသမဂ္ဂရေးအတွက်ကုလသမဂ္ဂထွေမှုချုပ်ဘန်ကီမွန်ကတောင်းဆိုလိုက်တဲ့အပေါ်မှာ WLB အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံကခြေစိုးလိုက်ပါတယ်ပဋိပက္ခတွေအတွင်းမြန်မာစစ်တပ်ကအမျိုးသမီးတွေပေါ်လိင်ပိုင်းဆိုင်ရာအကျန်းဖတ်ကျူးလွန်မှုတွေရှိတဲ့အပေါ်မှာဒါကိုအပြစ်ပေးအရေးယူခြင်းမရှိတဲ့အတွက်ဒီလိုဖြစ်ရက်တွေချေချေပြတ်ပြတ်ဆက်လက်ဖြစ်ပွားနေတဲ့အကြောင်း WLB ဖွဲ့ကမချာခင်တုန်းကပဲအစီရင်ခံစာတစောင်းထုတ်ပြန်ပြီးပြစ်တင်ဝေဖန်လိုက်ပါသေးတယ်။အမျိုးသမီးတွေအပေါ်လိင်ပိုင်းဆိုင်ရာကျန်းဖတ်မှုတွေအဆုံးသတ်ရေးကမ္ဘာတဝန်းကဝန်ဝင်လှုပ်ဆောင်ဖို့လိုအပ်တယ်လို့နိုင်ငံတစ်ခုချင်းစီရဲ့အလေးထားကင်တွယ်ဖြစ်ရှင်းမှုတွေပို့ပြီးတော့လှုပ်ဆောင်ဖို့လိုအပ်နေတယ်လို့ Mr. Ban Ki-moon ကမနေ့ကတရားဝင်ထုတ်ပြန်တဲ့သူ့ရဲ့နှစ်ပတ်လည်အစီရင်ခံစာထဲမှာတိုက်တွန်းပြောဆိုထားတာဖြစ်ပါတယ်။ကမ္ဘာတဝန်ပဋိပက္ခတွေအတွင်းအမျိုးသမီးတွေပေါ်လိင်ပိုင်းဆိုင်ရာအကျန်းပတ်မှုတွေအဆိုးရွားဆုံးဖြစ်ပွားနေတဲ့နိုင်ငံပေါင်း22နိုင်ငံကအခြေအနေတွေကိုဒီအစီရင်ခံစာထဲမှာဖော်ပြထားပြီးအဆိုးရတပ်ဖွဲ့တွေလက်နက်ကင်တပုံတွေနဲ့စစ်သွေးကြွအဖွဲ့တွေကဒီလိုရာဇဝတ်ပြစ်မှုတွေကိုအဓိကကျူးလွန်နေတာဖြစ်တဲ့အကြောင်းဖော်ပြထားပါတယ်ခင်ဗျာ
ဒီကနေ့ကြောက်ရောက်တဲ့ကမ္ဘာငှက်ဖျားယောဂတိုက်ဖျက်ရေးနေ့မှာကမ္ဘာတဝန်းငှက်ဖျားယောဂတိုက်ဖျက်ရေးကိုပိုမိုအာရုံစိုက်လှုပ်ဆောင်ကြဖို့ကမ္ဘာကျန်းမာရေးအဖွဲ့ WHO ကတိုက်တွန်းလိုက်ပါတယ်အရှိတောင်အာရှဒေသမှာလူ၄ယောက်မှတယောက်နှုံးနဲ့ငှက်ဖျားယောဂါကူးစက်ခံရနိုင်တဲ့အခြေအနေရှိနေတယ်ဆိုတာကို WHO ကထောက်ပြပါရယ်မြန်မာနိုင်ငံအပါအဝင်အရှိတောင်အာရှကဆင်းရဲနွမ်းပါးတဲ့နိုင်ငံတွေမှာလူသန်းပေါင်း1400လောက်ဟာငှက်ဖျားဖို့ကူးစက်ခံရမယ့်အန္တရာယ်နဲ့ကြုံနေရတယ်လို့ WHO ကပြောပါရယ်2000ခုနှစ်ကစလို့ကမ္ဘာတဝန်းငှက်ဖျားယောဂါဖြစ်ပွားမှုနှုံးကျဆင်းခဲ့ပေမဲ့မြန်မာကမ္ဘောဒီးယားထိုင်းနဲ့ဗီယက်နမ်နိုင်ငံတွေမှာအာတီမစ်စနင်ငှက်ဖျားဈေးကိုမတိုးတော့တဲ့အခြေအနေတွေရှိလာနေတာကြောင့်ဒီအခြေအနေကကမ္ဘာတဝန်းငှက်ဖျားယောဂါတိုက်ဖျက်ရေးအတွက်ချိန်ချောက်မှုတွေတဖန်ပြန်ပြီးတော့ဖြစ်လာစေတယ်လို့လည်း WHO ကသတိပေးပါတယ်။ငှက်ဖျားဈေးမတိုးတော့တဲ့အခြေအနေပို့ပြီးတော့ဆိုးဝါးမလာအောင်ထိမ့်သိမ်းဆောင်ရွက်နိုင်ဖို့အတွက်အရေးတကြီးဆောင်ရွက်ဖို့လိုအပ်နေပြီးတော့ငှက်ဖျားယောဂါကိုဘယ်လိုကာကွယ်နိုင်မလဲဆိုတာကိုလူတွေကြားမှာအသိပညာပေးမှုတွေပို့ပြီးတော့လိုအပ်နေတယ်လို့လည်း WHO ကပြောပါတယ်ရှင်။
ထိုင်းနိုင်ငံဘန်ကောက်မြို့အနောက်မြောက်ဘက်မိုင်80လောက်ဝေးတဲ့ကန်ချနာပူရီမြို့မှာရှိတဲ့တင်မင်းတမန်ယထာလန်ဖောက်လုခဲ့ရာအောက်မှုဘယ်နေရာကိုကဘာစစ်အတွင်းကစစ်ပြန်တွေဩစတြေးလျနိုင်ငံသားတွေနဲ့မိသားစုတွေအများအပြားဒီနေ့တွားရောက်စုဝေးခဲ့ကြပါတယ်။ဩစတြေးလျနဲ့နယူးဇီလန်ကကဘာစစ်ကြီးတွေအတွင်းကြာဆုံးခဲ့ကြတဲ့စစ်တီတွေကိုဂုဏ်ပြုတဲ့ဒီနေ့ဖြစ်တဲ့ Anzac Day မှာအခုလိုအောက်မြောက်ဘက်အထိမ်းအမှတ်ပြုလုပ်ခဲ့တာဖြစ်ပါတယ်။ဒုတိယကဘာစစ်အတွင်းကမြန်မာနိုင်ငံနဲ့ထိုင်းနိုင်ငံကိုဆက်ပြီးမိုင်260ရှည်လျတဲ့တင်မင်းတမန်ယထာလန်ဖောက်လုမှုအတွင်းမှာကြာဆုံးခဲ့ကြတဲ့စစ်တီတွေကိုအောက်မြောက်ဂုဏ်ပြုတဲ့အနေနဲ့ဖျောင်းတိုင်မိတွေထွန်ညစ်ပြီးတမနစ်တာငြိမ်သက်အယုဒေပြုဆူတောင်းမှုတွေပြုလုပ်ခဲ့ကြတာပါ။အခုအချိန်မှာတရှိထင်ရှားရှိနေကြသေးတယ်။အဲ့ဒီအချိန်ကဩစတြေးလျစစ်တုံးပန်းတချို့ဟာလည်းဒီအောက်မြောက်ဘက်အခန္ဓာကိုလာရောက်ပြီးလက်တွဲပေါ်ကြာဆုံးသွားခဲ့တဲ့စစ်တီတွေအတွက်လွမ်းသူပန်းခွေဝန်းနေစွာချခဲ့ကြပါတယ်။ရက်ဆက်ကြံကြုတ်လာတဲ့အချိန်လေးအောက်မှာစစ်သုံးပန်းတွေနဲ့ဓမ္မလောကခိုင်စင်မှုတွေတုံးပြီးတေမင်းတမန်ယထာလန်ကိုဖောက်လုခဲ့တာဖြစ်ပါတယ်။ကမ္ဘာစစ်ကြီးအပြီးမှာတော့ဒီနေရာမှာစစ်သုံးပန်းအတော်များများတည်ဆုံခဲ့ကြရတာဖြစ်ပါတယ်ခင်ဗျာ
။ဆီးရီးယားနိုင်ငံဒမတ်စကတ်မြို့ရဲမှာတပ်တွေအဝိုင်းခံထားရတဲ့ဒီယာမုတ်ဒုက္ခသည်စခန်းအတွက်ကုလသမဂ္ဂရဲ့အကူအညီပေးမှုတွေကို15ရက်ကြာတားဆီးခဲ့ပြီးတဲ့နောက်ဂျာတာရင်းတွေကတော့ဒီအစားအသောက်တွေကိုပေးဝေခွင့်ပြန်လည်ရရှိခဲ့ပါတယ်။တခါဒီနယူးယောက်မြို့တရိတ်ဆန်ရုံမှာမြို့တုံးတော်မဲ့ Western Lowland Gorilla အမျိုးအစားမျက်ဝင်လေးနှစ်ကောင်ကိုမွေးဖွားခဲ့ပါတယ် Bronx တရိတ်ဆန်ရုံမှာဒီ2006ခုနှစ်ထဲကဆိုရင်အခုပထမဆုံးမျက်ဝင်လေးတွေမွေးဖွားလာတာလည်းဖြစ်ပါတယ်မွေးလာတဲ့မျက်ဝင်လေးတွေဟာအထီးတွေလားအမလားဆိုတာမသိရသေးဘူးလို့တရိတ်ဆန်ရုံတာဝန်ရှိသူတွေကပြောပါတယ်မျက်ဝင်မကြီးတွေဟာသူတို့တားမွေးပြီးသွားရင်ဒီသူတို့ရဲ့မျက်ဝင်လေးတွေကို လေးလလောက်ရှင်အုံမကွာထားလေးရှိပါတယ်ဝဝန်သားပေါက်တွေဟာတစ်ခေါင်ကို၄ပေါင်ခွဲလောက်အလေးချိန်ရှိပါတယ်ကော်ရယ်လန်မျိုးဝင်တွေမှာအမားကတစ်ခေါင်ကို253ပေါင်အထီးဆိုရင်တော့ပေါင်440လောက်အလေးချိန်အထီးကြီးထွားနိုင်ပါတယ်မျိုးဝင်လေးတွေကိုဒီမျိုးဝင်ပေါက်ကလေးတွေကိုရာသီဥတုနဲ့အပူချိန်တင့်တော်တဲ့အချိန်ကြရင်တရိတ်ဆန်ရုံကိုလာကြတဲ့သူတွေကချီးရှူနိုင်ကြမှာဖြစ်ပါတယ်ရှင်ကျန်နေညနေခင်းသတင်းစီစဉ်ကိုကိုဝင်းမင်းနဲ့မဆုမြတ်မုံတို့ကတင်ပြခဲ့တာပါရှင်။ဒီကနေ့ပဲခူးတိုင်းမှာဆန္ဒပြတဲ့သတင်းပေးပို့ချက်ကိုကျမတို့ဆက်လက်ထုတ်လွှင့်မှာပါ။ဖန်ဆီးထားတဲ့သတင်းတောက်တွေကိုလွှတ်ပေးဖို့ပဲခူးတိုင်းပြည်မျိုးမှာခွင့်ပြုမိတ်မရပဲဒီကနေ့ဆန္ဒပြခဲ့ကြပါတယ်။1923ခုနှစ်လုံခြုံရေးအဥပဒေအရသတင်းတောက်တွေကိုဌာနဆိုင်ရာတွေမှာသတင်းရယူခွင့်မပြုဆိုတဲ့အချက်ကိုပြင်ပြီးတော့အစိုးရရုံးတွေမှာလွတ်လပ်စွာသတင်းရယူခွင့်ပြုဖို့တောင်းဆိုခဲ့ကြပါတယ်။အဲ့ဒီအတွက်ဆန္ဒပြမှုမှာခွင့်ပြုမိတ်တင်ခဲ့တဲ့မစ္စည်းမသတင်းဌာနကသတင်းတောက်တယောက်ကိုလည်းအာဏာပိုင်တွေကပုံမှန်18နဲ့အရေးယူခဲ့ပါတယ်။အပြည့်အစုံကိုတော့ VOA သတင်းတောက်မအင်းမာကပြောပြမှာပါရှင်။
ပဲခူးတိုင်းတွင်းကရွှေတောင်အောင်လံပြည်ကသတင်းတောက်၁၀ဦးကျော်နဲ့အတူနိုင်ငံရေးတက်ကြွလှုပ်ရှားသူတွေကဖမ်းဆီးခံသတင်းတောက်တွေပြန်လွှတ်ပေးရေးနဲ့လွတ်လပ်စွာသတင်းရယူခွင့်ပေးဖို့အတွက်ပြည်မျိုးမှာခွင့်ပြုမိတ်မရပဲဆန္ဒပြခဲ့ကြတာပါအစိုးရရုံးရှိမှဆန္ဒပြခဲ့တာကိုတော့ AR သတင်းဌာနရဲ့သတင်းတောက်ကိုကောင်းမြတ်မင်းကအခုလိုပြောပါတယ်
ဒီတန်းလဲလေပြီးလမ်းလျှောက်တယ်ဘောနော်အတိကကျွန်တော်တို့ပြတဲ့နေရာတွေကဒီခရိုင်ရဲ့မြို့နယ်တရားရုံးနှစ်ခုရဲ့ပြီးရင်ခရိုင်အုပ်ချုပ်ရေးမြို့ရုံးရဲ့မြို့နယ်အုပ်ချုပ်ရေးမြို့ရုံးနှစ်ခုကိုကျွန်တော်အတိကဟောပါဘောနော်ဒီဆန္ဒပြတာပေါ့တရားရုံးနေမှာကျွန်တော်သတင်းသွားယူရခါမှာဒီလိုမျိုးမတရားတဲ့ပုံမှားတွေတက်ပြီးတော့ဒီဖိုင်နယ်ကျူးလွန်မှုပြီးလို့ရှိရင်နောက်တရားနောက်ဆက်မှုနဲ့ဒါဆွဲတာကျွန်တော်တို့သတင်းတော့ကြီးကဒီပုံမှန်နဲ့အများကြီးဆွဲခိုင်းရမှာဖြစ်တယ်။1923ခုနှစ်ဥပဒေသူတို့ပြောတယ်။ဒီလက်တော်သမရနဲ့တင်ကြဲရေးတို့ဒီဟာလက်မှတ်ထိုးပြီးထုတ်ပြန်ထားတဲ့မီဒီယာမှာကျတော့ရုံးနေမှာလွတ်လပ်စွာသတင်းယူခွင့်ရှိတယ်ဆိုပြီးဥပဒေထဲမှာပါနေတယ်။သူတို့ပြောနေတဲ့အကြောင်းပြချက်တွေကကျွန်တော်တို့အတွက်မခိုင်လုံတဲ့အတွက်ကျွန်တော်တို့ကဒါကိုအယူခံမဝင်မဲနဲ့ပေါ့နော်။အယူခံဝင်ခွင့်တော့ပေးတယ်ဒါပေမဲ့ကျွန်တော်အယူခံမဝင်တော့ဘူး။သူတို့ပြောတဲ့ဟာကိုကျွန်တော်လက်ခံပြီးတော့ဆန္ဒမပြပဲနေလိုက်မယ်ဆိုရင်ဘယ်တော့မှကျွန်တော်ဒီပြည်မျိုးနယ်မှာတရားရုံးနေမျိုးနယ်ရုံးနေမှာကျွန်တော်သတင်းယူခွင့်ကနိုင်ငံတော်လျှို့ဝှက်ချက်ဥပဒေရဲ့ကျွန်တော်သတင်းယူခွင့်ဘယ်တော့မှရမှာမဟုတ်ဘူး။အဲ့ဒီဟာကိုလည်းလက်မခံတဲ့အတွက်ဒါကျွန်တော်တို့ပြည်ပြသားသားဆောင်တင်မဲ့ဆန္ဒပြဖို့ဆုံးဖြတ်လိုက်ကြတာပေါ့
။မြစည်းမသတင်းဌာနကသတင်းတော်ကိုရေးခဲကိုတော့ခွင့်ပြုမိတ်မရပဲစီတန်းလှည့်လည်မှုပုံမှန်18နဲ့အာဏာပိုင်တွေကတရားစွဲဆိုထားတယ်ဆိုပြီးကိုရေးခဲကပြောပြပါတယ်။
အခုကျွန်တော်ခရိုင်ကြီးနဲ့မှလည်းကျွန်တော်ကြွားယူချတာလည်းကျွန်တော်ဟိုပေါ့နော်ဟာတရားဆွဲဖို့ဟာပေါ့ပုံမှန်စစ်စစ်နဲ့တရားဆွဲဖို့အတွက်စီစောင်းရဲ့နေကြောင်းဆိုတဲ့အားကိုကျွန်တော်ခရိုင်ကြီးနဲ့လည်းရထားတယ်ပေါ့နော်တရားရုံးမှာ6လက်ချက်ပေးရင်လည်းကျွန်တော်တို့လုပ်တဲ့ဆန္ဒအရာစာစီကြတော့သတင်းကောက်များကိုပြန်လုပ်ပေးဖို့နဲ့လွတ်လပ်စွာသတင်းရခွင့်ရှိရေးအတွက်ပဲကျွန်တော်တရားရုံးမှာ6လက်ချက်ပေးသွားမှာဖြစ်ပါတယ
်ခွင့်ပြုမိတ်တင်ခဲ့ပေမဲ့အာဏာပိုင်တွေကသူတို့ရဲ့တောင်းဆိုချက်နှစ်ချက်ကြောင့်ညှင်းပယ်ခဲ့တယ်လို့လည်းကိုကောင်းမြတ်မင်းကဆက်ပြောပြပါဗျာ
။ဒီနေ့တော့ပြင်ဒီ Unity ရသတင်းတောက်တွေရောပြုံးရဖို့အတွက်တောင်းဆိုတဲ့အကြောင်းပေါ့နော်။အဲဒီအကြောင်းနဲ့ Number 1ဟိုပါစတင်နေတယ်။ Number 2ကပါလဲဆိုရင်ဒီတော့ဒီဌာနဆိုင်ရာယုံနေမှာကျွန်တော်တို့ဒီအများပြည်သူပိုင်းနဲ့တရားယုံနေမှာကျွန်တော်သတင်းသွားယူရတဲ့အခါမှာလွတ်လပ်စွာသတင်းယူခွင့်ရရှိဖို့အတွက်ဆိုပြီးကျွန်တော်တင်တယ်။အဲဒီနေ့ဟာကိုသူတို့ဒီညွန့်နယ်ရေးတက်ဖွဲ့မှုကအကြောင်းပြတဲ့ဆာမှာတော့သူကဒီဒီတောင်းနဲ့တခြားတင်းတောက်တွေဖန်ဆီးထားတာဒီတည်တဲ့ဥပဒေရပါဘောနော်ဒါအပြစ်မှုကျိုးလွန်တာထင်ရှားတဲ့အတွက်ဖန်ထားတာဖြစ်တယ်ပြီးဌာနဆိုင်ရာတွေမှာယုံနေမှာသတင်းယူခွင့်ကဘာကြောင့်မပေးရလဲဆိုလို့ရှိရင်1923ခုနှစ်မြန်မာနိုင်ငံလုံခြုံရေးဥပဒေအရပါဘောနော်ဒီလိုမျိုးသတင်းယူခွင့်ကိုတားမြစ်ခြင်းဖြစ်တယ်အဲ့အတွက်မလိုလားအပ်တဲ့ပြဿနာတွေဖြစ်မှာဆိုလို့ဆန္ဒပြမှုကိုဒါဒီအကြောင်းပြချက်နဲ့ညှင်းပယ်တယ်ဆိုပြီးတော့ဒီ22ရက်နေ့ညကညှင်းပယ်တဲ့အမိန့်ကလာပေးတယ်ပေါ့
ပြည်မျိုးနယ်ရဲတပ်ဖွဲ့မှုရုံးကဒုရဲအုပ်ဇော်မင်းနိုင်ကိုဆက်သွယ်မေးမြန်းကြည့်တဲ့အခါမှာတော့ပုံမှန်18နဲ့တရားစွဲဆိုထားကြောင်းပြောပြပါဗျ
။သူတို့ကျွန်တော်တို့ဒီမှာမြို့နယ်ရဲတပ်ဖွဲ့မှုရုံးမှာသူတို့ချိန်ကျလက်လက်ကိုခွင့်ပြုတင်တယ်လေ။အဲခွင့်ပြုတင်တော့ကိုယ်ရဲဥဆောင်ဝင်တင်တာပါတော့။သူ့ကိုတော့ကျွန်တော်တို့ကရဲစဲနေပြီးတော့တရားစွဲခြင်းနဲ့ဖွင့်ထားတယ်လေ။
Freedom House အဖွဲ့ရဲ့ထုတ်ပြန်လိုက်တဲ့2023ခုနှစ်အစည်းအဝေးခန်းစာထဲမှာတော့မြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်အခြေအနေတွေဟာအရင်နှစ်တွေကတည်းကစာရင်တိတိတတ်တာတိုးတက်လာခဲ့တယ်လို့ဆိုထားပေမဲ့သတင်းလွတ်လပ်ခွင့်မရှိတဲ့နိုင်ငံ80ကျော်စည်းရင်းထဲမှာတော့ပါဝင်နေသေးတာပါ ။ဒီနှစ်ထဲမှာတော့အစိုးရဌာနဆိုင်ရာတွေနဲ့ပတ်သက်ပြီးသတင်းရယူခဲ့တဲ့သတင်းတောက်တွေကိုဖမ်းဆီးထောင်ချတာတွေရှိနေတာမို့သတင်းလွတ်လပ်ခွင့်တွေအတွက်လှုပ်ဆောင်နေတဲ့ CPJ အပါအဝင်RSF လို့ခေါ်တဲ့နေစည်းမချသတင်းတောက်များအဖွဲ့ကလည်းကန့်ကွက်မှုတွေရှိနေတာပါ။ကမ္ဘာနိုင်ငံတွေရဲ့သတင်းလွတ်လပ်ခွင့်ကိုစောင့်ကြည့်နေတဲ့ပြင်သစ်နိုင်ငံအခြေဆိုင်နေစည်းမချသတင်းတောက်များအဖွဲ့ကတော့2014ခုနှစ်အတွက်သတင်းလွတ်လပ်ခွင့်ညှိနှိုင်းကိုထုတ်ပြန်ခဲ့ရမှာဆီယာနာရှင်စနစ်ကနေဒီမိုကရေစီစနစ်ကိုအသွင်ကူးပြောင်းလာတဲ့မြန်မာနိုင်ငံဟာအဆင့်145မှာရှိတယ်လို့သတ်မှတ်ထားပါတယ်ရှင်
။ VOA မြန်မာပိုင်းသတင်းတောက်မအေးမှာပါရှင်။ကချင်ပြည်နယ်နဲ့ရှမ်းပြည်မြောက်ပိုင်းမှာတော့မူရစ်ဆေးဝါးသုံးဆွဲတာစိုက်ပျိုးထုတ်လုပ်တာနဲ့ရောင်းဝယ်တာတွေပပျောက်ရေးအတွက်ရည်ရွယ်ပြီးတော့ဒီကနေ့မှပထမဆုံးအကြိမ်ကချင်မူရစ်ဆေးဝါးတားဆီးကာကွယ်ရေးနေ့အဖြစ်အခမ်းအနားကျင်းပခဲ့ပါတယ်။မြကြီးနားနဲ့ကချင်လူမျိုးရေးအဖွဲ့ KIO ဌာနချုပ်လိုက်စာမှကျင်းပတဲ့အခမ်းအနားတွေကိုလူအင်အားထောင်နဲ့ချီပြီးတော့တက်ရောက်ခဲ့တာပါ။အပြည့်အစုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစော်ကြီးပြောပြပေးပါအောင်ရှင်။
ဟုတ်ကဲ့ပထမဆုံးအကြိမ်အဖြစ်စတင်ကျင်းပတဲ့ကချင်မူရစေဝါတားဆီးကာကွယ်ရေးနေ့ကိုမြကြီးနားမြို့မှာမနက်၈နာရီကနေ၁၀နာရီခွဲအထိစီတပ်ဘူးမနောကွင်းမှာကျင်းပခဲ့တာဖြစ်ပါတယ်။မြကြီးနားမြို့မှာကျင်းပတဲ့အစီအစဉ်ကိုတော့အခမ်းအနားဖြစ်မြောက်ရေးကော်မတီအတွင်းမှဖြစ်တဲ့ဦးအင်ခွန်တန်ကုန်းကအခုလိုပြောပါတယ
်။ပထမဆုံးဒါကြားတဲ့ခင်မှာစုတောင်းအနံပြမဒီအစီအစဉ်ကိုစတင်ဖြစ်တယ်။ဟိုတုံးဆွဲခဲ့တဲ့လူဒီဘလူးဖြစ်ခဲ့တယ်ဆိုတော့တဲ့တခံချက်ဒီသူတို့ရှိပါတယ်နောက်ပြမဒီအာပြခန်းတွေပေါ့နော်အဲဒီပြခန်းတွေကိုလည်းတပ်ပုံတွေနဲ့သူတို့လုပ်ပါတယ်နောက်ပြမဒီစတစ်ကာတွေပေါ့နော်စတစ်ကာဒီလည်းသူတို့ဒီမော်တော်ကားတွေမှာနောက်ပြမော်တော်ဆိုင်ကယ်တွေမှာဖုန်းတွေမှာအာလက်ပ်တော့တွေမှာသူတို့ကပ်ပြမသူတို့မိုဘိုလိုက်ဇေးရှင်းအတွက်ပေါ့အဲဒါစတစ်ကာတွေကိုလည်းသူတို့ဖြန့်ဝေတယ်ပန်ဆက်တွေကိုလည်းသူတို့ဖြန့်ဝေခြင်းလုပ်တယ်
မြကြီးနားမြို့ကအခမ်းအနားကိုလူထုပြည်သက်2000လောက်တက်ရောက်ခဲ့ပါတယ်။ကချင်မူရစ်ဆေးဝါးတားဆီးကာကွယ်ရေးနေ့ဖြစ်ပေါ်လာတဲ့အကြောင်းကိုတော့ဦးအင်ခွန်တန်ကုန်းကအခုလိုရှင်းပြပါတယ်
။ကချင်ပြည်နယ်ရှမ်းပြည်နယ်ပေါ့နော်။ဒီမူရစ်ဆေးဝါးအဒီကတတော်ကိုပြင်းပြင်းထန်ထန်ခံစားနေရပေါ့နော်။သူတော့အာရပ်ရပ်ဖတ်ဒီလူကြီးတွေပေါ့နော်။ KIO အပါအဝင်အားလုံးပေါ့။ဒီပါတာရဲ့ဖွဲ့စည်းကတောင်းဆောင်ဒီအားလုံးပေါ့။ဒါဟာသူတို့ကချင်မျိုးသားအတွေ့ရောလူငယ်ကြီးအတွေ့လူသားအလုံးအတွေ့ကဒါအများကြီးအန်ဒီအကြီးမားဖြစ်နေပြီဆိုပြီးမှသူတို့ဆွေးနွေးကြတယ်။မူရစ်ဆေးဝါးတက်ချက်ရေးအစီမံချက်ကြီးဆွေးပြီးမှဒီ AP 25ရက်ကနေဒီစီမံကိန်းကိုစတင်ပြီးမှလှုပ်ဆောင်ကြရအောင်ဆိုပြီးမှဆုံးဖြတ်ကြတယ်။ဆိုတော့ဒီနေ့ကိုကချင်အန်ဒီ drug deal အတက်မှတ်ပြီးမှလှုပ်ဆောင်သွားဖို့ဆုံးဖြတ်ကြတယ်။အဲ့လိုနဲ့တချင်အန်တီဒရက်ဒီပေါ့နော်ဖြစ်လာခြင်းဖြစ်တယ
်မြကြီးနားမြို့မှာကျင်းပနေတဲ့တချိန်တည်းမှာပဲကချင်လွတ်လပ်ရေးအဖွဲ့ KIO ဌာနချုပ်လိုင်စာမြို့မှာလည်းကချင်မူရစ်ဆေးဝါးတားဆီးကာကွယ်ရေးနေ့အခမ်းအနားကိုကျင်းပခဲ့ပါတယ်လိုင်စာမြို့မှာကျင်းပခဲ့တာကိုတော့လိုင်စာဒေသခံတယောက်ကအခုလိုပြောပါတယ
်ဒီနေ့ကတော့ကျွန်တော်တို့ဒီမှာမူရစ်ဆေးဝါးတက်ချက်ပေါ်မှာနဲ့ချိန်မှခေါင်းကနေပြီးတော့လူစုပြီးတော့ခုနှစ်နာရီမှာကျွန်တော်တို့ဆက်လုပ်ပါတယ်အဒီရတဲ့ဒီကျွန်တော်တို့နိုင်ငံမှာအခုဒီချိန်မှာဒီလိုဒေသပေါ်မူရစ်ဆေးဝါးတမ္မာပြည်များလို့လူတွေမြောက်များစွာဆုံးရှုံးနေရတယ်လေအဲ့ဒါကိုကျွန်တော်တို့ကကျေဝေကနေပြီးတော့ဥဆောင်ပြီးမှဆက်ဆက်ပြည်စီမှာအဲကျွန်တော်တို့ဒီလက်ရှာမနောခွင်းမှာလုပ်တာဒါမျိုးလက်အကြောင်းတူအကြောင်းသားနောက်မှလူငယ်များနောက်မှဒီကျွန်တော်တို့ပေါ်လာရေးတပ်ဖွဲ့ဝင်တွေပေါ့ KIO KIA တဲ့မှာပါဝင်နေလို့ကြတာပါ
လိုင်စာမျိုးကအခမ်းအနားကိုလူတစ်ထောင်ကျော်လောက်တက်ရောက်ခဲ့တယ်လို့လိုင်စာဒေတာအနီးကဒုက္ခသည်စခန်း6ခုမှာလည်းဒီအခမ်းအနားကိုတပြိုင်တည်းကျင်းပခဲ့တယ်လို့ KIO အဖွဲ့ဒုက္ခသည်ရေးရတာဝန်ခံဦးတွဲပီဇာကပြောပါတယ်ဒီလိုကျင်းပရတဲ့ KIO ရဲ့မူဝါဒကိုတော့ဦးတွဲပီဇာကအခုလိုပြောပါတယ
်လူငယ်ဒီစမွေးဆေးဝါးမဆုံးဘူးနော်အဲကျွန်တော်ဒေတာမှာအာဒီစိုက်ပျိုးလာထုတ်လုပ်တာမရှိဘူးအလုံးလူထုကဝိုင်းဝန်းတိုက်ခဲ့ရမယ်။ကရှင်လူမျိုးသာမကဘူးလေကျွန်တော်ဒေသမှာရှိတဲ့လူမျိုးပေါင်းစုံပေါ့။အလုံးသာဘင်းကိုအနောက်ဆန့်ကျင်ချက်ရမယ်ဆိုတဲ့မျိုးဖြစ်ပါတယ်
။ KIO အဖွဲ့ဟာမူရစ်ဆေးဝါးတားဆီးကာကွယ်ရေးအတွက်1992ခုနှစ်ဧပြီလ25ရက်နေ့မှာစတင်ဆောင်ရွက်ခဲ့တာဖြစ်ပြီးပထမဆုံးအကြိမ်ကချင်မူရစ်ဆေးဝါးတားဆီးကာကွယ်ရေးနေ့ကျင်းပဖို့အတွက်ကို2013ခုနှစ်ဇွန်လ26ရက်နေ့နိုင်ငံတကာမူရစ်ဆေးဝါးသုံးဆွဲရောင်းဝယ်မှုစံကျင်ရေးနေ့မှာဆွေးနွေးဆုံးဖြတ်ပြီးတဲ့နောက်အတည်ပြုခဲ့တာဖြစ်ပါတယ်။
V VOA မြန်မာပိုင်းသတင်းတော့ကိုမိုးစောပါရှင်ပြီးခဲ့တဲ့နှစ်ဧပြီလ2ရက်နေ့ကရန်ကုန်မြို့48လမ်းမှာရှိတဲ့အစ္စလမ်ဘာသာရေးစာတင်ကျောင်းနဲ့ဗလီမီးလောင်ခဲ့တဲ့အမှုကိစ္စပေါ်မှာတာဝန်ရှိတဲ့ဗလီဆရာ2ဦးကိုမနေ့ကဗုဒ္ဓရောင်တရားရုံးကနေစီရင်ချက်ချလိုက်ပါတယ်။အဲ့ဒီမီးလောင်မှုကြောင့်ကလေး73ဦးကျော်တိဆုံးခဲ့တဲ့အတွက်တာဝန်ရှိသူတွေကိုတရားရုံးကထောင်ဒဏ်2ရက်ပေါင်းပြီးတော့10နှစ်အထိပြစ်ဒဏ်ကျခံစေခဲ့တာပါ။အပြည့်အစုံကိုတော့ VOA သတင်းတောက်ကိုအောင်ရဲမောင်မောင်ကပြောပြမှာပါရှင်။
ကျောင်းဝိုင်းပူတော်မြို့နယ်48လမ်းအစ္စလမ်ဘာသာရေးစာသင်ကျောင်းတစ်ခုမှာကလေးငယ်73ယောက်အထိတည်ဆုံးခဲ့တဲ့မီးလောင်ကျွမ်းမှုနဲ့ပတ်သက်ပြီးတော့အဲ့ဒီဗလီနဲ့စာသင်ကျောင်းမှာတာဝန်ရှိတဲ့ဗလီဆရာ2ဦးကိုရာဇဝတ်ကြီးပုံမှန်285ဒုတိယပိုင်းမှာဖော်ပြထားတဲ့မီးပေါ်ဆမှုကြောင့်ထောင်ဒဏ်2နှစ်ပုံမှန်304ကကြီလူတည်မှုအရထောင်ဒဏ်6နှစ်စုစုပေါင်း10နှစ်အထိပြစ်ဒဏ်စီရင်ချက်ချမှတ်လိုက်ပြီဖြစ်တယ်လို့ပူတော်မြို့နယ်တရားသူကြီးဦးဝင်းဖေခိုင်ကပြောပါတယ
်။ဟုတ်ကဲ့ကအစကတရားပြုတယ်နောက်ဒီကဟိုပုခေမောင်အေဖို့သွားစိန်ပေါ့နော်။ဆာမွေနဲ့ဆက်တဲ့ငါဒုတိယပိုင်းရနှစ်နှစ်နော်။ဆုံးမလေးပါကြီးရအတန်တော့ဆောင်းဆောင်းနဲ့နော်။ဆောင်းဆောင်းဆောင်းနဲ့ပြည်ကြပြီပေါ့။သူသူပေါ့။ထားပဲနဲ့ပေါ့နော်။ဟုတ်တယ်ပါတော့ပါ
။ထောင်ထဲချမှတ်ခံရတဲ့တရားခံတွေရဲ့ရှင်းနေဖြစ်တဲ့တရားလွှတ်တော်ရှင်းနေဦးအောင်မောင်ကတော့ရပောင်း60အတွင်တရားခံတွေအတွက်ယူကန်ဖို့ပြင်ဆင်သွားမယ်လို့လည်း VOA ကိုအခုလိုပြောပါတယ
်။ယူကန်ကတော့ယူကန်ကာလရှိတာပေါ့နော်။ယူကန်တင်ဖို့အတွက်ကိုမူလရုံးရဲ့စင်ကျအမိတ်မိတ်သူပူရမှာပေါ့နော်အဲဒီမိတ်သူရပြီဆိုတော့မှအဲစင်ကျထဲမှာပါတဲ့တုတ်သက်ချက်တွေဆုံးဖြတ်ချက်တွေနဲ့အမှုထဲမှာပေါ်ပေါက်တဲ့အချက်လက်တွေနဲ့သတိကံချက်တွေနဲ့ဥပဒေနဲ့အင်္ဂရုနှိုင်းရှင်ချိန်ထိုးပြီးတော့မှအင်္ဂရုကယူကန်လော်ရေးပြီးပြင်ရမှာပေါ့အဲ့တော့ယူကန်ကာလအတွင်းမှာတော့အင်္ဂရုပြင်ဆင်ပြီးယူကန်တင်မှာပေါ့လေယူကန်ကာလကတော့အင်္ဂရုကဒီရပောင်း60ပေါ့နော
်လက်ရှိချိန်မှာတော့48လမ်းဗလီစာသင်ကျောင်းဟာပြန်လည်ဖွင့်လှစ်ထားပြီဖြစ်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့လက်ရှိဗလီစာသင်ကျောင်းတာဝန်ရှိသူတွေကိုဆက်သွယ်မေးမြန်းမှုကြိုးစားခဲ့ပေမဲ့လည်းအဆက်အသွယ်မရခဲ့ပါဘူးမြန်မာမွတ်စလင်ရေးအဖွဲ့ချုပ်ထွေထွေတွင်းမှုဦးကျော်ခင်ကတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့မြန်မာမွတ်စလင်ရေးအဖွဲ့ချုပ်ဘက်မှအကူအညီတောင်းခံလာရင်တော့သူတို့အနေနဲ့လိုအပ်တဲ့ဘက်ကအကူအညီပေးဖို့ရှိတယ်လို့လည်းပြောပါတယ
်အဲဒါလို့မြန်မာကျွန်တော်တို့ကလိုအပ်တာရှိရင်တော့ကျွန်တော်တို့ကလေဟိုသူတို့အကူအညီလာတော့ကျွန်တော်တို့ဝိုင်းပြီးလုပ်ပေးရမှာပါဗျာနော်နော်နော်ကောနော်ဒါတရားဥပဒေဟိုတရားရုံးကနေပြီးတော့ဟိုအမိတ်ချမှတ်တဲ့ကိစ္စတော့လေဟိုသူရဲ့အဆင့်နဲ့တရားဥပဒေရအယူခံဝင်တာတော့ဘာလို့ညာလို့ရှိတာပေါ့လေအဲ့ဒါတပတ်တနာလို့ပေါ့လေကျွန်တော်တို့ဘက်ကကျွန်တော်လိုအပ်ရင်လည်းကျွန်တော်တို့ကတော့ဟိုသက်ဆိုင်ရာဟိုမြစ်ဆက်ရက်ခံတဲ့ဘာညာတော့လုပ်ပေးမှာပေါ့
ဒီကနေ့အဲ့ဒီအချိန်တုန်းကဆိုရင်ရန်ကုန်ပါဝင်နယ်မြေတွေမှာဘာသာရေးထိခိုက်မှုစိုးစိုးရွားရွားဖြစ်နေတဲ့အချိန်ဖြစ်ပါတယ်။ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့က50ဆီလံပလီမီးလောင်မှုကိုယူတဆိုင်ကင်တွေဖြစ်ရှင်းခဲ့ပြီးတော့ဝန်ကြီးချုပ်ဦးမြင့်စွေကိုယ်တိုင်သတင်းစာရှင်းလင်းပွဲနှစ်ကြိမ်ပြုလုပ်ခဲ့တာဖြစ်ပါတယ်။မီးလောင်ကျွမ်းမှုဖြစ်ခဲ့တဲ့အဲ့ဒီပလီကိုလည်းရဲတပ်ဖွဲ့တွေအဆောင်ချထားပြီးတော့နှစ်လနီးပါးကြာအောင်လုံခြုံရေးယူထားတာပါ။မီးလောင်မှုဖြစ်ပွားခဲ့ချိန်မနေ့3နာရီမှာဗလီစာတင်ကျောင်းဝင်းတွင်းမှာရှိတဲ့စာတင်သားကလင်းငယ်တွေဟာအပြင်ကိုထွက်နိုင်တဲ့ဝင်ပေါက်မှာတော့တွေခတ်ထားတဲ့အတွက်ဘေးလွတ်ရာမပြေးနိုင်မဲ့အသက်ဆုံးရှုံးမှုတွေဖြစ်ခဲ့ရပါတယ်။ဗလီစာတင်ကျောင်းမှာတာဝန်ရှိသူကအချိန်မီလာရောက်တကားမဖွင့်နိုင်တဲ့အတွက်ကလင်းငယ်တွေအသက်ဆုံးရှုံးခဲ့ရတယ်လို့လည်းရန်ကုန်တိုင်းဒေသကြီးရဲ့ဝန်ကြီးချုပ်ဦးမြင့်စွေကသတင်းစာရှင်းလင်းပွဲအတွင်းမှာသတင်းထုတ်တွေကိုပြောခဲ့ပါတယ်ခင်ဗျာ။
သောရရှိမြတ်ခင်ဗျာ။ကွယ်လွန်သွားတဲ့သတင်းစာဆရာကြီးဦးဝင်းတင်ဟာမြန်မာပြည်သူတွေအတွက်ဘယ်လိုအမွေအနှစ်တွေအစဉ်အလာတွေကိုလမ်းခင်းပြသသွားခဲ့ပါသလဲဆရာကြီးဦးဝင်းတင်ကိုယ်တိုင်လူငယ်ရဲ့လို့တင်စားသုံးနှုန်းသွားတဲ့ဆင်းရဲဒုက္ခနှင်းပန်းထိဆက်မှုတွေမြန်မာမျိုးပေါ်ကလုံးဝပတ်ပျောက်သွားအောင်ဘယ်လိုဆောင်ရွက်ကြမလဲဆိုတာအခုလာမယ့်စနေညတိုက်ရိုက်လေလံအစီအမဆွေးနွေးကြအောင်ပါသောရရှင်များခင်ဗျာပါဝင်ဆွေးနွေးလို့ရသောရရှင်တွေကျွန်တော်စီကိုကြိုတင်ဆက်သွယ်နှံ့ကြပါရယ်VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323925994 fax number 2323925992ဖြစ်ပါတယ်။ email လိပ်စာကတော့ bumis@voanews.com ဖြစ်ပါတယ်။တိုက်ရိုက်ပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလိုတဲ့အကြောင်းအရာကိုလို့တူရှင်းရေးသားပြောကြပြီး MP3 အသံဖိုင်နဲ့လည်းပေးပို့နိုင်ကြပါရခင်ဗျာ။ပါဝင်ဆွေးနွေးရဖို့ဖိတ်ခေါ်ပါတယ်။
VOA မြန်မာပိုင်းရဲ့တောက်ကြံနေညနေခင်းအစီအစဉ်ကိုနားဆင်နေတာပါရှင်။အခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုပြောပြမှာပါ။ပါကစ္စတန်နိုင်ငံကစီးပွားရေးလုပ်ငန်းတွေရဲ့80ရာခိုင်နှုန်းလောက်ဟာအခွန်လဲမဆောင်အစိုးရရဲ့စီးမြင်ပေါင်ထဲမှာမဟုတ်ဘဲတပိုင်တနိုင်လုပ်တဲ့လုပ်ငန်းတွေသာဖြစ်နေတယ်လို့ကမ္ဘာ့ဘဏ်ကပြောလိုက်ပါတယ်။ VOA သတင်းတော့ Sharon Ban Islamabad မြို့ကသတင်းပေးပို့လာတာကိုကိုညံဝင်းအောင်ကပြောပြမှာပါရှင်။
ဧည့်သည်လာတဲ့အနေမျိုးဆိုရင်ဂျမေးဟာဆန်ရဲ့ဆိုင်ကိုလူ15ယောက်လောက်ဝင်လေ့ရှိပြီးတနေ့ကို8ဒေါ်လာလောက်အမြတ်ကျန်ပါတယ်။စင်ရွေတွင်နဲ့လာတဲ့ပါကစ္စတန်နိုင်ငံမှာတန်ပေါင်းများစွာသောလိုင်စင်မဲ့စီးပွားရေးလုပ်နေသူတွေထဲမှာဟာဆန်ဟာလည်းတဦးအပါအဝင်ဖြစ်ပါတယ်။သူကကြောင်းလဲမနေခဲ့ဘူးပါဘူး။
Seven nyada tuku be ti tu ba. Nice.
I've been doing this all my life. My father and grandfather did it before me.
Da thalon jino da be lut la da. Jino aphi yo aphu yo di lo be lut khae ja ro jino le da be se lut da bo.
Pakistan alu thama ri ye 40 ya kain nung lo ha pinya ma tat ja ba bu. Tu lo myo sa ma tat tu ri a ni ne ngwe go su saung mi bo so da khet la ba de. Pin ma siwa yi longan baung ne ma ba be me.တိုင်းပြည်ရဲ့စီးပွားရေးတစ်ခုလုံးကိုတော့အထောက်အကူပြုနေတယ်လို့စီးပွားရေးပညာရှင်အလီခမဲကပြောပါတယ
် It absorbs the labor who are otherwise unemployed. It provides services at a cheaper cost at a cheaper price.
အလုပ်လက်မဲ့တွေအလုပ်လုပ်ချင်လောက်ဒီအလုပ်တွေကဆွဲဆောင်ထားတာပါသူတို့ကတာမန်ပြည်သူတွေကိုဈေးပေါပေါနဲ့ဝန်ဆောင်မှုပေးတယ်လေလိုင်စင်နဲ့လေပတ်နေတဲ့စီးပွားရေးကဏ္ဍတစ်ခုလုံးကိုအားဖြည့်ပေးနေတာပ
ါမိုဟာမက်နာဟင်းဟာဂျုံဆက်တစ်ခုမှာအလုပ်လုပ်နေသူပါပါကစ္စတန်မှာမီးပြတ်လေးရှိပေမဲ့သူတို့အလို့ကတော့ရပ်သွားတာမျိုးမရှိပါဘူး။သူ့အနေနဲ့ကိုယ်ပိုင်လုပ်ငန်းထူထောင်ခြင်းနဲ့လို့နန်ဟင်းကဆိုပါတယ်။ဒါပေမဲ့သူ့စီမှာဘန်တဲ့ငွေစုထားတာမျိုးမရှိသလိုဘန်ကငွေချေးမယ်လို့လည်းမယုံကြည်သားသူပါ
။ नहीं मेरा तो ये देले के बस बंदा
I feel that people should not
သူတို့အနေနဲ့တခြားလူတွေစီကငွေမချေးသင့်ပါဘူး။အကျွေးလည်းမတင်သင့်ပါဘူး။ဒါကတည့်ရေးကြည့်ပါတယ်။ကိုယ်ဝင်ငွေနဲ့ပဲကိုယ်သုံးသင့်ပါတယ်။
နာဟင်းတို့ဟာဆမ်တို့လိုတန်ပေါင်းများစွာသောအလို့သမားတွေဟာအခွင့်မဆောင်ကြပါဘူး။ငကိုကမှမွဲပြာကြနေတဲ့တိုင်းပြည်မှာပိုပြီးဝင်ငွေယော်နေသွားစီတယ်လို့စီးပွားရေးပညာရှင်ခမဲကဆိုပါတယ
် If we collect sales tax from all those informal sectors, it may account for
ဒီလိုတပိုင်းတိုင်းလုပ်နေသူတွေအားလုံးစီကအခွင့်ကောက်မယ်ဆိုရင်တိုင်းပြည်ရဲ့ GDP ဟာ 4-5 ရာခိုင်နှုန်းလောက်တက်လာမှာပါ။အဲ့ဒီလိုသာအခွင့်ကောက်ရင်တိုင်းပြည်မှာလုံငွေပြတယ်ဆိုတာရှိတော့မှာမဟုတ်ပါဘူး
။ဒါပေမဲ့လည်းဒီလိုအခွင့်ရှောင်နေတဲ့လုပ်ငန်းတွေကသာစီမင်းပေါင်တဲ့လုပ်နေကြတဲ့စီးပွားရေးလုပ်ငန်းတွေအတွက်ဈေးသက်သာတဲ့ကုန်ပစ္စည်းတွေနဲ့ဝန်ဆောင်မှုတွေကိုဖြည့်ဆည်းပေးနေတာဖြစ်ပါတယ်။ဒီအခြေအနေတွေကလွတ်မြောက်ဖို့ဆိုရင်ပါကစ္စတန်နိုင်ငံတစ်ခုလုံးရဲ့စီးပွားရေးအဆောက်အအုံကိုပြင်ဆင်မှသာဖြစ်လိမ့်မယ်လို့ပညာရှင်တွေကသုံးသပ်နေကြပါတယ်ခင်ဗျာ
။ကိုညံဝင်းအောင်ပါရှင်။အခုထုတ်လွှင့်နေတဲ့ညနေခင်းရေဒီယိုအစီအစဉ်ပြည်ပြချင်းမှာ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီကနေ9:00နာရီခွဲထိ Asia Set 7ဂျိုတုကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်။သတင်းကျဉ်းချုပ်ကိုကိုဝင်းမင်းကပြောပြမှာပါရှင်
။အမေရိကန်သမ္မတဘရိုက်အိုဘားမားကအရင်ဂျပန်မှာကတိပေးခဲ့သလိုပဲအခုရောက်နေတဲ့တောင်ကိုရီးယားကိုလည်းသူ့ရဲ့မဟာမိတ်ဖြစ်တဲ့အတွက်နီးနီးကပ်ကပ်ရပ်တည်ပေးသွားမယ်။မြောက်ကိုရီးယားအနေနဲ့နျူကလ িয়ার စမ်းသပ်မှုမလုပ်သင့်ဘူးလို့တတိပေးလိုက်ပါရယ်။မြောက်ကိုရီးယားနိုင်ငံဘက်ကလည်းနျူကလ িয়ার စမ်းသပ်မှုနောက်တစ်ခုမချခင်ထပ်လုပ်တော့မယ့်လက္ခဏာတွေပြလာချိန်မှာသမ္မတဥဘားမားကသူ့ရဲ့အာရှခီးစဉ်အတွင်းဒုတိယမြောက်ဖြစ်ရောက်တဲ့နိုင်ငံမှာအခုလိုပြောလိုက်တဲ့အတွက်ဒီစကားဟာပိုအရေးပါလာပါရယ်။သမ္မတဥဘာမအနေနဲ့တောင်ကိုရီးယားနိုင်ငံကိုအခုမရောက်ခင်မှာလဲဒီနေ့မနက်ပိုင်းမှာပဲဂျပန်နိုင်ငံခီးစဉ်ကိုအဆုံးသတ်ခဲ့ပါတယ်။ဂျပန်ခီးစဉ်အတွင်းအမေရိကန်နဲ့ဂျပန်နိုင်ငံကြားလုံခြုံရေးနဲ့ကုန်သွယ်ရေးဆိုင်ရာကြေညာချက်ကိုနှစ်နိုင်ငံပူးတွဲထုတ်ပြန်နိုင်ခဲ့ပါတယ်။ယူကရိန်းနိုင်ငံမှာတော့ဝန်ကြီးချုပ်အာစနီယက်ဆန်ယွတ်ကရုရှားအနေနဲ့ယူကရိန်းကိုစီးရီးရရောနိုင်ငံရေးရပါသိမ့်ပိုက်ဖို့ဆန္ဒရှိနေတယ်လို့ဆွဆွဲလိုက်ပါတယ်။ယူကရိန်းနဲ့ရုရှားစစ်တပ်တွေဒီနှစ်နိုင်ငံနဲ့ဆက်နားကိုအလုံးရင်းနဲ့ရောက်ရှိလာချိန်မှာယူကရိန်းဝန်ကြီးချုပ်ယက်ဆန်ယွတ်ကအခုလိုထုတ်ပြောလိုက်တာပါဝန်ကြီးချုပ်ယက်ဆန်ယွတ်ကရုရှားရဲ့လက်ရှိလုပ်ရတွေကြောင့်ဥရောပမှာစစ်ရေးပဋိပက္ခကြီးစီကိုဥတီသွားနိုင်တယ်လို့ထုတ်ပြောခဲ့ပါတယ်မြန်မာနိုင်ငံကပဋိပက္ခတွေတွင်အမျိုးသမီးတွေကိုအဓမ္မပြုကျင့်တာလိင်ပိုင်းဆိုင်ရာအကြမ်းဖက်တာတွေပေါ်အစိုးရဘက်ကအပြေအဝစုံစမ်းပေးဖို့ကုလသမဂ္ဂတွင်းမှုချုပ်ကတောင်းဆိုလိုက်တဲ့အပေါ် WLB အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံကကြိုဆိုလိုက်ပါတယ်ပဋိပက္ခတွေအတွင်းအခုလိုအမျိုးသမီးတွေပေါ်လိင်ပိုင်းဆိုင်ရာကျူးလွန်မှုတွေရှိတယ်အရေးယူခြင်းမရှိတဲ့အတွက်ဒီဖြစ်ရပ်တွေပိုဆိုးလာတဲ့ဖြစ်တဲ့အကြောင်း WLB အဖွဲ့ကမကြာခင်တုန်းကပဲအစဉ်ခံစားတဲ့ဆောင်ထုတ်ပြန်ပြီးဖြစ်တယ်ဝေဖန်ထားပါတယ်ခင်ဗျာ
သတင်းကျဉ်းချုပ်ကိုကိုဝင်းမင်းကပြောပြသွားတာပါဒီညအစီအစဉ်ထုတ်လုပ်ရေးမူကတော့မတ်နန်ဒါချမ်းပါရှင်အင်ဂျင်နီယာကတော့ Glenn Van Calio ဖြစ်ပါတယ် VOA မြန်မာပိုင်းရဲ့ညဘက်အစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိဆက်လက်ထုတ်လွှင့်မှာမို့စောင့်မျှော်နားဆင်ကြပါရှင် VOA ကိုနားဆင်တဲ့အတွက်ကျေးဇူးတူတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.